တောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံရဲ့ပြည်မှုဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံအတွက်အလံဝေးတွေဆိုပေမဲ့မြန်မာအပါအဝင်တရုတ်ရဲ့အင်ဂျင်နိုင်ငံတွေအမေရိကန်ရဲ့မိတ်ဆွေနိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေအတွက်သတိထားစရာတွေဖြစ်လာနေတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံတန်ယုံယာယီတာဝန်ခံဂျော့ဂျ်စီပလီကပြောပါတယ်။တန်ယုံယာယီတာဝန်ခံဂျော့ဂျ်စီပလီကတောင်တရုတ်ပင်လယ် နစ်ကိုနှိမ်နင်းမှုနဲ့တခြားနိုင်ငံတွေရဲ့အချက်အချာအာဏာကိုမလေးမဆားလုပ်နေတာတွေကစိတ်အနှောက်အယှက်ဖြစ်လာရတယ်ဆိုပြီးတော့သတိပေးထားပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်စီကံကြက်မှတ်မှုမရှိဘဲဆိုက်ပျိုးတဲ့တရုတ်မပြောခင်တွေတပ်တုနဲ့တစ်တော်လုပ်ငန်းတွေမှာယင်းနှိမ့်နေတာမှာအကျင့်ပြည့်ခြားစားမှုတွေပေါ်ပေါက်အောင်လှုပ်ဆောင်နေမှုတွေနဲ့အခြေခံအဆောက်အအုံတွေတည်ဆောက်မဲ့အစားအကျွေးပို့ထူလာအောင်လုပ်ပြီးမြန်မာထက်တရုတ်ကိုအကျိုးရှိစေမယ့်အထူးစီးပွားရေးစုံတွေပေါ်ထုတ်နေရတယ်လည်းရှိတယ်လို့ထောက်ပြသတိပေးထားပါတယ်။ဒါဟာတိတိတသာမဟုတ်ပေမဲ့တဖြည်းဖြည်းချင်းနဲ့အဲ့ဒီကိုတုံးပြီးအချုပ်ချာအနာဆုံးရှုံးစေမယ့်ခက်တဲ့မှုတစ်ခုဖြစ်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တယုံယာယီတာဝန်ခံ George Sibley ကဤသားထားပါတယ်။ဒီဤသားချက်အပေါ်မှာရန်ကုန်မြို့တရုတ်တယုံပြောခွင့်ရကပြင်းပြင်းထန်ထန်တုံ့ပြန်ထားရမှာဒီဆောင်မဟာတရုတ်အပေါ်တမင်တက်တဲ့နာမည်ဖြစ်ယုံတာမကတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုနဲ့နှစ်နိုင်ငံဆက်ဆံရေးကိုတွေးခွဲတဲ့လုပ်ရဖြစ်တယ်လို့ဆွဆွေးထားပါတယ်။အမေရိကန်ဟာမြန်မာနိုင်ငံအပေါ်ရင်းယူတန်ခတ်မှုတွေလုပ်ခဲ့ပြီးမြန်မာဖွံ့ဖြိုးရေးကိုထိခိုက်စေရုံသာမကမြန်မာနဲ့နိုင်ငံတကာဆက်ဆံရေးပြည့်အောင်ဖြစ်စေခဲ့တယ်လို့လည်းတုံ့ပြန်ရေးသားထားပါတယ်။မြန်မာနိုင်ငံတွင်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအပေါ်မှာလည်းအမေရိကန်ဘက်ကနာမည်ဖြဲတိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းတုံ့ပြန်ဆွဆွေးထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားတောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်လို့ဒေသရင်းတင်းမာမှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံအခြေစိုက်တန်ယုံကြီးနှစ်ခုကြားမှာအခုလိုအပြန်အလှန်ရေးသားချက်တွေရှိလာတာဖြစ်ပါရဲ့ရှင်။